မင်္ဂလာနံနက်ခင်းပါခင်ဗျာတောတာရှင်နေအခုနားဆင်နေရတာကတော့ VOA American Time ဖြစ်ပါတယ်တောက်ကြမနက်ပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ32 40 50နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတင်ဆက်နေပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာအင်္ဂလိပ်စာသင်ခန်းစာနဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ရမှာဖြစ်တယ်လို့ကျမ်းမာရေးကဏ္ဍကိုတင်ဆက်တဲ့အခါမှာတော့
ကျွန်တော်နိုင်ငံမှာပတ်ကြိုက်တန်းရဖြစ်တဲ့နှုံးရောဖြစ်ခဲ့တဲ့ကြောင့်တည်တဲ့နှုံးရောသူကထိတ်ဆုံးပြက်လာပြီဖြစ်နေပါအဲတော့ကျွန်တော်တို့စစ်ပေါင်းနေပေါ့လေစစ်ပေါင်းနေရှိလားမရှိလားပေါ့
အရေးပေါ်ပြုစုကုသမှုအကြောင်းအယိုးယောဂပညာအငိမ့်စားဌာနမှပေါမောက်ခဒေါက်တာကျော်မြင့်နိုင်ပြောပြတာကိုနားဆင်ကြရပါမယ်။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုဒေါ်လာလတန်းကဂျော့ဂျ်ခရိုးနဲ့အတူတင်ဆက်ထားပါတယ
်။ဒီကနေ့မနေ့တင်ပြမယ် EDM အသုံးကတော့
Black Friday Sales
ဖြစ်ပါလေ။စာလုံးပေါင်းကတော့BLACK black ကတော့အမဲရောင် Friday ကတော့တောက်ကြနေ SALE sale ကတော့အထူးလျှော့ဈေးနဲ့ရောင်းတာပေါ့ရှင်အမေရိကန်နိုင်ငံမှာကြီးစုလိုနေ့ကျရောက်တဲ့ November လရဲ့သတို့ထပ်ပဂျာတာပရီနေ့ဟာနိုင်ငံတစ်ဖွာအားလိုက်ရနေ့ဖြစ်ပါတယ်အဲ့ဒီဂျာတာပရီနေ့အပြီးနောက်တစ်နေ့တောက်ကြနေ့မှာတော့ဈေးပဲသူတွေကရုံအားလိုက်ရဖြစ်တဲ့ဂျာတာပရီနေ့ဆဲပြီးတောက်ကြနေ့ခွင့်ယူကစနေတင်းနေ့၄ရက်အနားယူလေးရှိရမှာအဲ့ဒီအားလက်ချီအတွင်းမှာဈေးဝယ်သူတွေအပြန်အဆိုင်ဈေးဝယ်ကြတာပေါ့ရှင်အထူးသဖြင့်ရှော့ဈေးတွေကလည်းအပြန်အဆိုင်ရှော့ကြလို့ပေါ့ Black Friday ဆိုတဲ့အသုံးကိုရှင်းပြရမယ်ဆိုရင်တော့စီးရင်ကင်ပညာမှာအယောင်ဆိုင်ဆိုင်တင်နဲ့အရှုံးပြရင်မြင်ဒီနဲ့စီးရင်ပိတ်ရတဲ့အခြေအနေရှိပြီးတော့အမြတ်ပြရင်တော့မြင်အမဲနဲ့စီးရင်ပိတ်ရလို့ Black Friday ဆိုတာကတော့အမြတ်တွေအများကြီးရတဲ့အတွက်ကြောင့်စီးရင်ပိတ်တဲ့အခါမှာမင်းအမေနဲ့စီရင်ပေးရတဲ့သဘောဖြစ်ပါလေ။တနည်းအားဖြင့်တော့အယောင်ကောင်းတဲ့တောက်ကြံနေ့မှာအမျက်တွေရတဲ့နေ့လို့ဆိုလို့ဒါဖြစ်ပါလေ။ဆိုတော့ Black Friday Sale ကတော့တနည်းအားဖြင့်ကျေးဇူးတော်နေ့ပြီးနောက်တစ်နေ့တောက်ကြံနေ့မှာအထူးလျှော့ဈေးနဲ့ရောင်းတဲ့ဈေးကိုဆိုလို့ဒါဖြစ်ပါလေ။ဒီအသုံးနဲ့ပတ်သက်လို့ George Group ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
Bargain shoppers headed to the nation's stores and malls before sunrise this Black Friday to get specials on everything from toys to widescreen TVs.
Shozi ne pisi dwe go we bo naingan twa zee zain dwe kong dai ji dwe go di jesu do ni api taok chan ni ma zee we du dwe ga ni ma twet khin de ga sain dwe go tet tu yai.ပြေကြထောတာပါပဲခလေးကစားစရာတွေကအစမြင်ကွင်းကျေတီဗီတွေအဆုံအထူးလျှော့ဈေးနဲ့ဝယ်ရအောင်ပေါ့လို့အတိပ္ပယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Bargain shoppers headed to the nation's stores and malls before sunrise this Black Friday to get specials on everything from toys to widescreen TVs
ကျေးဇူးတော်နေ့ပြီးနောက်တစ်နေ့တောက်ကြနေ့မှာအထူးလျှော့ဈေးနဲ့ရောင်းတဲ့ဈေးကိုဘယ်လိုပြောမလဲ
Black Friday sales
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းနဲ့ George Crow တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးကျမ်းမာရေးကဏ္ဍကိုတင်ပြပေးပါမယ်။ထိခိုက်ဒဏ်ရာအတွက်ဒီအရေးပေါ်ပြုစုကုသတဲ့နေရာမှာသွေးတက်အောင်မလုပ်နိုင်တာကြောင့်မလိုအပ်ပဲလူနာသေဆုံးမှုတွေကြုံနေရတယ်လို့ကျမ်းမာရေးပညာရှင်တွေကထောက်ပြနေပါတယ်။သွေးတက်အောင်သွေးထွက်တဲ့နေရာတဲ့တဲ့ကိုဖိအားပြင်းပြင်းပေးတာအပြင်ခြေလက်ဒဏ်ရာတွေအတွက် tonic gel သွေးတက်ကြိုးလက်မောင်းရင်းသို့မဟုတ်ပေါင်ရင်းမှာစီးပေးဖို့လိုအပ်ပါတယ်။ဒီသွေးတိတ်ကြိုးတန်တက်တာအောင်ဘလာဘာလုတ်ပေးဖို့လိုအပ်ပါတလေဒီအကြောင်းအယိုးအထူးကုခွဲစိတ်ဆရာဝန်ကြီးနဲ့အယိုးယောဂပညာအငိမ့်စားဌာနမှပမောက္ခဒေါက်တာကျော်မြင့်နိုင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့ပမောက္ခဒေါက်တာကျော်မြင့်နိုင်ခင်ဗျာဒီဆေးရုံမရောက်မီရေးပေါ်ကုသမှုလိုအပ်တဲ့အနေထားနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့တစ်ခေါက်တုန်းကတော့ကျွန်တော်တို့ဒီရေပူရအခြေအနေတွေနဲ့နောက် ဒီအချိန်လေးအားလုံးအတွက်ရေပွေးအဖြစ်ဒီအသက်ကယ်ပေးနိုင်ဖို့လုပ်ပေးနိုင်တာတွေကိုပြောခဲ့ကြတယ်ပေါ့ဆရာနော်ခုနအသက်ရှင်တဲ့ကြောင့်ပြည့်အောင်နေပါလို့နှလုံးခုမှန်မှန်အဲ့ဒါလေးကိုကျွန်တော်ပြောခဲ့ကြတယ်ပေါ့ဆရာနော်အဲ့ဒီကြောဒီတစ်ခေါက်မှာတော့ဆရာကြီးဒီဆေးရုံမြောင်မြေရေပေါ်ကုသမှုလိုအပ်တဲ့အချိန်လေးတွေတဲကအရေးကြီးဆုံးဖြစ်တဲ့ဒီထိခိုက်ကြံရမှုနဲ့ပတ်သက်ပြီးတော့အသေးစိတ်ဆက်ပြောကြည့်တာပေါ့ဆရာနော်အဲ့ဒီတော့ဆရာကြီးဒီထိခိုက်ကြံရမှုအတွက်ဘာတွေအရေးကြီးဆုံးလုပ်ဖို့လုပ်မလဲဆရာ
ထိခိုက်ကြံရရရင်ကျွန်တော်ဘာလို့လုပ်မလဲဆိုတာကျွန်တော်ဘာကြောင့်ပြောချင်တာလဲဆိုကျွန်တော်နိုင်ငံမှာကွာတိကြိုက်တန်းရဖြစ်တဲ့နှုံးရောတိကြိုက်တန်းရတည်နှုံးရောသူကထိတ်ဆုံးပြက်လာပြီးဖြစ်နေပါအဲတော့ကျွန်တော်တို့သစ်ပေါင်းနေပေါ့လေသစ်ပေါင်းနေဖြစ်လာမှဖြစ်လာပေါ့အဲတော့သွေးခုန်နှုံးကိုဆန်းလိုက်ကျွန်တော်တို့ဖြစ်တာပါတော့လဲဆိုသွေးရောထွက်နေတယ်ထွက်နေပြီးတော့ရှောက်ရတယ်ပေါ့လေနော်ရှော့ရတယ်ဆိုလို့ရှိရင်ကျွန်တော်တို့ကသွေးကိုသွေးထွက်တဲ့အခါရှိလို့ရှိရင်သွေးမထွက်အောင်လုပ်ရတာပေါ့လေ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဘလူနီးနဲ့သွေးတက်အောင်လုပ်နိုင်မယ်ဆရာ
ဘလူနီးနဲ့လုပ်မယ်လဲပါလေတကယ်တော့ထောင်ပန်းနေတဲ့သွေးကြောဖို့တော့ပါသူ့ကိုပန်းလာတဲ့တန်တန်အဖို့ကလေးတဲ့သူ့ကိုခောက်ပြီးတော့နိုင်နေရတယ် point pressure ပေါ့လေကျွန်တော်ပေးနိုင်ရဒါတော့တန်တန်သွေးထွက်တာလည်းတော့တိတ်သွားတာများပါတယ်နောက်တစ်ခုကလည်းကိုကနရေရေကောင်းနေရတိုက်သေးရပေါ့လေသွေးကြောမှရေရတာရတာတွင်းရင်ဒီ6တွေလက်တွေကသွေးကြောတွေကသွားသူပိတ်တာများပါဒီတိုင်းထားရင်တောင်မှမတည်ဘူးလို့တော့ဆိုကြတာပေါ့ဒါပေမဲ့လည်းဒီညမှာမျိုးရှိတဲ့ခင်ဗျသွေးကြောကပြတ်သွားတာဆိုရင်သွားသူပိတ်ပါတယ်ပြတ်မသွားဘဲနဲ့ဟိုအသက်ပိုင်းသက်တဲ့ပုံလေးပေါ့တော့သာနှလုံးကထုတ်လွတ်လိုက်တဲ့သွေးအားလုံးကကျွန်တော်တချက်ခုန်လိုက်တဲ့ဒီဘက်မှာသူကထွက်နေတာဆိုတော့သူကတော့အနေနဲ့ဒီတိုင်းကြီးကအဲ့လိုအမျိုးဆိုဆိုချင်းခုနပြောတဲ့ဝုတ်ကိုလုံးပြီးတော့ခောက်ပြီးတော့ဒီစောင့်နေတဲ့နေရာကိုစိတ်မပြားပဲနဲ့ပေါ့လေအဲ့နေရာကိုကြည့်လိုက်လို့ချင်းထောင်ပန်းနေတာသိဒီနေရာကိုစိတ်ချလိုက်ဘယ်မှလည်းနဲ့စိတ်ချလိုက်ဒါတဏ္ဍာရဲ့စိတ်ချအခုဘယ်သူမှစိတ်ပြီးတော့မမြင်ရဘူးဒီလိုစိတ်ုံနေရအောင်တော့မှာတော်တော်များများဟာဒီလိုမလုတ်တက်ကြကျွန်တော်တွေ့ကြရတော့ဒုံနဲ့ဈေးဥမှာလည်းပြသွားတဲ့လူသားတွေရှားဈေးဥမှာပြတာပြတာမျိုးကြီးတော့ဆိုရှိပါတယ်အဲတော့ ABC တို့ခေါ်တာပေါ့ဗျာနော်ညာကျွန်တော် airway အဲ့ဒါဆို breathing နော်အသက်ရှူဖို့အသက်ရှူခြင်းကိုကောင်းအောင်ရှူနိုင်လားမရှူနိုင်လားဒါကိုစမ်းသပ်ခြင်းပဲအဲသက်မရှူနိုင်ဘူး9မိနစ်တော့ဆိုရင်ဒီကအဲတော့အင်းဒီအများကျွန်တော်သက်ရှူနိုင်အောင်ပြုစုပူဇော်တာအင်တာရေးချပါအဲ့ဒါကတော့စာတည်းပေါ့လေနော်ကျွန်တော်တို့ကသွေးကုန်လုံးတိုင်းရင်ပေါ့နှလုံးကုန်လုံးကြည့်ရင်သွေးကုန်လုံးမရှိရင်လည်းဒါနှလုံးကလုံးမလို့တော့ရက်သွားတယ်ဆိုရင်တေးရတယ်ဒါဒီနှစ်ခုကကာဒီယိုပါမိုနီရီဆက်စစ်တေးရှင်းပေါ့လေ
ဟုတ်ကဲ့ဆရာကြီးအဲ့ဒီအပိုင်းကဆရာကြီးကျွန်တော်တို့ပြီးတဲ့တစ်ခါတော့ရေဘူးရမှာဆရာကြီးကျွန်တော်တို့ထည့်ပြောပြကြတယ်ဆရာ
အဲ့ဒီမှာသွေးထွက်တယ်ပါတာပေါ့ဒီဆိုရင်ဘီဒီနဲ့ပါတာပေါ့အဲ့တော့အားလေးတွေကအင်တန်လွယ်လာပ
ါဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုဒီသွေးတက်အောင်ပေါ့နော်ဒီသွေးထွက်တဲ့နေရာကိုဖိတာပြင်တခြားရောဆရာကြီးဟိုအရေးတကြီးလုပ်နိုင်ဆရာရှိသေးလား
အဲ့တော့ပီရီနဲ့ပတ်သက်လို့ပြောရင်တော့လည်းနောက်ချက်ကကြောက်တယ်လက်တွေဆူလို့ရှင်ပေါ့လေအရင်မှာကျွန်တော်ကြက်စီးသေးလိုက်အဲတောင်းနေကြည့်လို့ခေါ်တာပေါ့လေ
ဟုတ်ကဲ့ဆရာဒီသွေးတက်ကျိုးစီးတယ်လို့ပြောလို့ရတာပါဆရာနော
်ဟုတ်ကဲ့အဲ့နစီလိုက်ရရဝုန်းနဲ့စီးလို့ရပါတယ်။တနည်းကျတော့ဆေးရုံမှာတော့ဒီမှန်လမ်းမှာတုံးနိုင်မှုဖြစ်ပြီးတယ်။ကျော်ယူထားတာပေါ့။အပြင်မှာဆိုလည်းအဝုန်းနဲ့မှလုံးကြီးတော့သုတ်ပြအဲ့ညာစီးလို့ရပါတယ်။အမဲညာမှာဒီလိုမှားနေတာချက်စီပါ။စီးသားပြီးလို့ရှိရင်စမ်းဖြေလျှော့ပြရ။နောက်ကျပြီးစီးသားလို့ရှိရင်ကျွန်တော်မရပါဘူး။အခါကမြေတကာနိုင်ရတဲ့ခါလောက်ဒါကိုနည်းနည်းလျှော့ပြီးဆိုင်နေတဲ့ဆမ်းမကြီးတော့ဒီပြန်ဖြူတာအဲ့လိုလျှော့လိုက်ကျွန်တော်တို့ပြီးလိုက်လို့လုပ်ပေးရတယ်ကျွန်တော်တွေ့ကြတာဆိုကျွန်တော်ရှင်းုံရောက်လာဆိုရင်ရှင်းုံရှင်းုံကြီးပို့ရတာတောင်မှတခါလာအဲ့လိုစွန်နေကြီးရှင်းုံလိုက်ပြီးတော့ဘယ်နဲ့ဆိုလဲပြန်မပေးလိုက်ဘူးเนาะရှင်းုံကလည်းပြုစုကူတာမဲ့ဆရာကိုထဲမပေးလိုက်ဘူးဒါကြီးလှုပ်လိုက်တာလူနာသူ့အတူမခံရနိုင်အောင်နားလို့ဒါကိုဖြူလိုက်ပြီးတွေ့ဆက်လာတယ်ကျန်စီလိုက်နေလို့ရောက်လာတဲ့လူတွေကဒါကြီးပဲကြာဒါလေးတွေကအင်တန်တွေကြီးရဲ့ဦးလမ်းတွေပါ ီကနေကိုကျွန်တော်တို့စက်ကြခြင်းလုပ်ငန်းအတွက်ရုပ်ပုံပြင်မယ်။စကမ်းလူတိုင်းလည်းစောက်တင်မယ်။ဒီလူတွေကသူချင်းပြောချင်းစီတက်လို့ရှိရင်ကျွန်တော်သူရဲ့စက်ကိုပြန်နိုင်မယ်ဆိုလို့ရှိပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ဆရာကနေပြောတာကတော့ဒီသွေးတိတ်ကျိုးစီးတယ်လို့ပြောလို့ရတာပါဆရာနော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာကြီးအသေးစိတ်လေးလေးအရေးကြီးတဲ့ချက်တွေရောရှိသေးလား
တော်နေပြီးသုံးကြတာပေါ့များသောပြင်းတော့တောမှလည်းစီးလွတ်လိုက်ကြတာများတယ်ဒီစီးလို့စီးလိုက်တဲ့လူရဲ့တောင်ဟာသူကိုယ်တိုင်လိုက်နိုင်တော့ပါဆိုတော့ဆက်ချက်ကြီးမစီးဘူးသူကနေပြီးတော့ကလက်စက်တိုင်းလိုက်တာပြီးတော့ဆောင်ရပေးရဆေးဥမာဆိုတဲ့ဆရာဝန်နေတဲ့အဲ့လိုနဲ့ဆရာလိုက်တဲ့ဆရာအမေရိကန်တန်းနဲ့ဆရာဖဲရတယ်ဆရာအဲ့ဒီမှာသူ့ကိုလုံးလိုက်တယ်ကြားပြတယ်။ကုသမှုဈေးနိုင်တဲ့နေရာရောက်ပြီးဆရာပုံလာမဲ့ဆက်ပြီးတော့သူဒါရီကကျွန်တော်အနေနဲ့ဘုရားကကျွန်တော် action ပြန်ကျင်းလို့ဖြစ်နေရပါလေ။ဒီလိုပြန်မှာလည်းကျွန်တော်ပြေးပါလေ။ကျောင်းလေးလည်းပြေးပါ။ကျောင်းလေးပြေးတာတော့ကျောင်းထဲအနေနဲ့ဆက်ပြညာပြေးဖို့ဒီလိုလေးကတော့ကျွန်တော်နည်းပါလေ။ဒါမဲ့သူစုရဲစားပြီးတော့ဖွဲ့စည်းရမယ်ပြောမှာသူရဲ့ရေးတယ်မှာကျွန်တော်ပြေးတာရှိတယ်ကျနရဲ့ကျွန်တော်ဒီလုံးအတိုင်းတာနဲ့ကြံပေးနေတယ်ပေါ့ဘရန်လည်းမတတ်မနေရဆိုပြီးတော့စပီးပြေးနိုင်တော့ကောင်းတော့ဖြစ်တယ် primary school ဘရန်ကျောင်းက primary school ရဲ့စပီးပြေးနိုင်တော့ကောင်းဆုံးပေါ့လေ
ဟုတ်ကဲ့ဆရာစီစီများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ကြရတာပါအခုဆက်လက်ပြီးနေဆက်ဒေတာကတိုင်းရင်းသားသတင်းတော့တွေစီစဉ်တင်ဆက်တဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ကြပါခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလောကကြိုဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကနန်းဟွန်ပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနန်းစင်ရမာတွေကတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ပန်းကင်မွန်းကနေပရိုဟင်ဂျာလို့ပြောဆိုသုံးနှုန်းထားခဲ့တဲ့အပေါ်ရခိုင်ပြည်နယ်ကမြို့နယ်၅မြို့မှာကန့်ကွက်ဆန္ဒဖော်ထုတ်ခဲ့ကြပါတယ်လက်ကျုံးလူတတ်မှုအတွက်မြန်မာတန်ယုံကကိုယ်စားလှယ်အဖွဲ့တွေအမှတ်ခံရဖို့ရှောက်ထားရမှာကော်စမွေမြို့နယ်တရားရုံးကညှင်းဆို့ခဲ့တယ်ဆိုတာနဲ့ထိုင်းမြန်မာနယ်စပ်အခြေစိုက်လူထုအခြေပြုအဖွဲ့စီ25ဖွဲ့နဲ့တနင်္ဂနွေလုံးအဖြစ်ခတ်ရက်စဲရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ NCCT တို့တွေ့ဆုံတဲ့အခြေအနေတွေကိုကြားကြရမှာပါရှင
်ကျမကနူပန်ပါတင်ပြတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကဘင်္ဂလီတွေကိုရိုဟင်ဂျာလို့ပြောဆိုသုံးလုံးခဲ့တာကိုကန့်ကွက်တဲ့အနေနဲ့ရခိုင်ပြည်နယ်ကမြို့၅မြို့မှာတန်ဃာရိုတွေအပါအဝင်ထောင်ပေါင်းများစွာသောပြည်သူတွေကကန့်ကွက်စန္ဒထုတ်ဖော်ခဲ့ကြပါတယ်။နိုဝင်ဘာလ23ရက်နေ့မှာပြုလုပ်တဲ့စန္ဒဖော်ထုတ်ပွဲတွေကိုစစ်တွေကြောက်တော်ပောက်တော်မင်းပြားနဲ့မောင်တော်မြို့တွေမှာအာဏာပိုင်တွေခွင့်ပြုချက်နဲ့တစ်ချိန်တည်းမှာပြုလုပ်ခဲ့ကြတာဖြစ်ပါတယ်။နေပြည်တော်မှာဘန်ကီမွန်းပြောဆိုသုံးလုံးခဲ့တာဟာရခိုင်ပြည်နယ်အတွက်လုံးအန်ဒီကြီးတဲ့အတွက်အခုလိုကောက်ကွက်ရတာဖြစ်တယ်လို့မောင်တိုးမျိုးခံကိုသိန်းချွေကပြောပါတယ်။နိုဝင်ဘာလ12ရက်နေ့ကနေပြည်တော်မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာဘန်ကီမွန်းကရခိုင်ပြည်နယ်မှာရှိတဲ့ဘင်္ဂလီတွေကိုရိုဟင်ဂျာလို့ပြောဆိုသုံးစွဲခဲ့ပြီးသူတို့ကိုနိုင်ငံတကာလူ့အခွင့်အရေးစံနှုန်းတွေနဲ့ကာကွယ်ပေးဖို့တောင်းဆိုခဲ့တဲ့အပေါ်အခုလိုဆန္ဒပြရတာဖြစ်ပါတယ်
။ပြည်တိရှခီးတွားနှုတ်ဦးကိုတပ်ဖြတ်ခဲ့တယ်လို့ဆုဆဲထားတဲ့လူတက်မှုအတွက်အမှတ်ခံရဖို့မြန်မာတန်ယုံကကိုစလဲအဖွဲ့တွေတွားရောက်လျှောက်ထားရမှာတော့ထိုင်းနိုင်ငံကော့စမွေမြို့နယ်တရားရုံးကနေနိုဝင်ဘာ26ရက်နေ့ကညှင်းဆိုခဲ့ပါတယ်။နိုင်ငံခြားသားပေါ်ဆွဲဆိုထားတဲ့အမှုဖြစ်ပြီးပုံမှန်3ခုနဲ့တရားစွဲထားတယ်လို့တေတံထိုက်တဲ့ပြစ်မှုတွေဖြစ်တာကြောင့်အမှတ်ခံပေးဖို့ကော့စမွေမြို့နယ်တရားရုံးကညှင်းဆိုခဲ့တယ်လို့အထူးဆောင်ဆန်းစစ်ဆေးရေးအဖွဲ့ဝင်ဦးအောင်မျိုးတန်ကပြောပါတယ်ဆွဲထားတဲ့ပြစ်မှုတွေထဲမှာလူတက်မှုမတိမ်းမှုပြစ်စည်းလူရက်မှုတရားမဝင်ထိုင်းနိုင်ငံတွင်ဝင်ရောက်နေထိုင်မှုတေတံထိုက်တဲ့ပြစ်မှုအားဖုံးကွယ်ထားခြင်းစတဲ့ဆွဲချက်တွေပါဝင်ပါတယ်ဒါပေမဲ့အဲ့ဒီအမှုတွေအတွက်ဆက်လက်အယူခံဝင်သွားမယ်လို့လည်းအထူးဆောင်ဆန်းစစ်ဆေးရေးအဖွဲ့ဝင်ဦးကျော်တောင်းကလည်းပြောပါတယ်ဝန်ဆောင်ထွန်းနဲ့စော်လင်းဦးမြန်မာနိုင်ငံသားတို့နှုတ်ဦးဟာပြီးခဲ့တဲ့စက်တင်ဘာလ14ရက်နေ့ကပြည်တိရှဆောင်တွဲကပါလက်ခီးတဲ့နှုတ်ဦးကိုကော့စမွေခရိုင်လက်ကျွန်းလို့ခေါ်တဲ့ကော်တောင်မှာတပ်ဖြတ်ခဲ့တဲ့လူတက်မှုအတွက်တရားခံတွေအဖြစ်ထိုင်းအာဏာပိုင်တွေကနေစွပ်စွဲထားပါတယ်
မြန်မာစစ်တပ်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်ကချင်လူလတ်ရဲ့အဖွဲ့ဌာနချုပ်ဘူလောင်းတင်နန်းကျောင်းကဘူလောင်း23ဦးကြဆုံးခဲ့တဲ့လောက်ရက်အပေါ်ရှမ်းပြည်တပ်မတော် SSPP SSA အမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော်ရှမ်းပြည်အရှေ့ပိုင်း NDAA ESS နဲ့ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA တို့ကကြေညာချက်နဲ့ထုတ်ပြန်ကန့်ကွက်ပါတယ်။နိုဝင်ဘာလ23ရက်နေ့ကထုတ်ပြန်တဲ့အဲ့ဒီကြေညာချက်မှာဒီပစ်ခတ်မှုလောက်ရဟာတိဆောက်နေတဲ့ငင်းချမ်းရေးကိုထိခိုက်ပျက်ပြားစေနိုင်တဲ့အတွက်နောက်ထပ်မဖြစ်ဖို့တပ်ဖွဲ့3ဖွဲ့ကစုပေါင်းတောင်းဆိုလိုက်တာပါ။အလားတူကချင်လူလတ်ရေးတပ်မတော် KIA ဘိုလုံးတင်နန်းကျောင်းကိုမြန်မာတပ်မတော်ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့မှုလောက်ရကိုချင်းမျိုးသားတပ်ဦး CNF ကနေကန့်ကွက်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ KIO ဘိုဌာနချုပ်တရှိရလိုက်စာမြို့အနီးခရယာတောင်ကုန်းမှာတက်ဆွဲထားတဲ့မြန်မာတပ်မတော်အမတ်389ချင်းမြန်တက်ရင်က KIA ဘိုလုံးတင်နန်းကျောင်းကိုနိုဝင်ဘာလ19ရက်နေ့ကလက်နက်ကြီးနဲ့ပစ်ခတ်မှုကြောင်းဘိုလုံး23ဦးသေဆုံးပြီးတင်နန်းနီးပြအပါဝင်20ခန့်ဒဏ်ရာရရှိခဲ့ပါတယ်။
မွန်ပြည်နယ်လွတ်တော်ရဲ့ဂျန်နယ်လွတ်တော်သက်တမ်းကာလမှာဥပဒေအသစ်တွေထပ်မံပြဋ္ဌာန်းဖို့ထက်ပြဋ္ဌာန်းပြီးတာဥပဒေတွေကိုပြန်လည်သုံးတပ်စီစစ်သွားမယ်လို့မွန်ပြည်နယ်လွတ်တော်ဥက္ကဋ္ဌနိုင်ကျင်ဖေကပြောပါတယ်။တပည့်မွန်ပြည်နယ်လွတ်တော်ကပြဋ္ဌာန်းလိုက်တဲ့ဥပဒေနဲ့ပြည်ထောင်စုကပြဋ္ဌာန်းပြီးတာဥပဒေတွေအကောင့်ထဲပေါ်ဆောင်ရွက်နိုင်ဖို့အတွက်ပြန်လည်စစ်စစ်သုံးတပ်ပြီးပြင်ဆင်တင်တာတွေကိုပြင်ဆင်သွားမှာဖြစ်တယ်လို့ဖြစ်ဆက်စရာရှိတာတွေကိုလည်းဖြစ်ဆက်သွားမှာဖြစ်တယ်လို့နိုင်ကျင်ဖေကပြောပါတယ်။ပထမအကြိမ်မွန်ပြည်နယ်လွတ်တော်တက်တန်းတရှောင်းနှာဝမပုံမှန်စီဝေတီဥပဒေပေါင်း28ခုပြဋ္ဌာန်းခဲ့ပြီးဖြစ်ပါတယ်
။ကချင်ပြည်နယ်အတွင်းအစိုးရတပ်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ကြားတိုက်ပွဲတွေပြန်လည်တင်းမာလာနေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာမြန်မာစစ်တပ်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်မှုကြောင့်မိုးမောင်မြို့နယ်မကြာရံအနီးအခုံးပါစခန်းအနီးရှိရွာနေရွာအနားမှာလက်နက်ကြီးကြီးကျရောက်ခဲ့လို့ပြောင်းရွှေ့ဖို့ပြောဆိုထားတယ်လို့ KIO ရဲ့ဒုက္ခသည်ကယ်ဆယ်ရေးကော်မတီတာဝန်ခံဦးတွဲပီစာကပြောပါတယ်ဒီတိုက်ခိုက်မှုတွေကြောင့်ဒုက္ခသည်စခန်းတစ်ခုကရွာသားတွေထပ်မံထွက်ပြေးတိမ်းရှောင်နေရပြီးနိုင်ငံတကာကူညီထောက်ပံ့မှုလည်းရပ်တန့်နေတယ်လို့ဦးတွဲပီစာကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါ။နင်ဆက်အခြေဆိုင်လူထုအကျိုးပြုဖွဲ့စည်း25ဖွဲ့နဲ့ NCCT ခေါ်တနင်္ဂနွေလုံးအပြစ်ခတ်ဆေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့တို့ကနေပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးခဲ့ပြီးအောက်တိုဘာ24ရက်နေ့မှာသဘောထားကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီတွေ့ဆုံမှုမှာဘယ်အချက်တွေကိုဆွေးနွေးခဲ့ပါသလဲ။နိုင်ငံရေးပြောင်းလဲဖို့ဘာတွေလိုအပ်နေပါသလဲဆိုတာကိုတော့စိုင်းမုံကနေစူးစီးထားတဲ့သတင်းလွှာကိုကြားကြရမှာပါ။
မြန်မာနိုင်ငံရေးဖြစ်စဉ်အပါအဝင်အမျိုးသမီးအခွင့်အရေးစစ်ပြေးတုတ်ခတ်တဲ့ရေးကိစ္စတွေအတွက်မြန်မာအမျိုးသမီးအဖွဲ့ချုပ်ကမကထပြုတ်ပြီးဘိုင်းမြန်မာနယ်စပ်ခြေစိုက်လူထုအခြေပြုအဖွဲ့အစည်းနဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ NCCT တို့ဟာထိုင်းနိုင်ငံအတွင်းမှာပထမဆုံးအကြိမ်တွေ့ဆုံပါတယ်လက်ရှိအပြစ်ရက်မှုကြံဆွေးနွေးမှုမှာမြန်မာနိုင်ငံရေးဖြစ်စဉ်အပါအဝင်အချက်တွေကိုတင်ပြဆွေးနွေးခဲ့တယ်လို့မြန်မာအမျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အတွင်းရေးမှူးဒေါ်တင်တီညိုကပြောပါတယ်
အဓိကတော့ကျမတို့မြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာပေါ့နိုင်ငံရေးပြဿနာဖြစ်တယ်ပေါ့နော်ဒီနိုင်ငံရေးပြဿနာတစ်ခုကိုကျမတို့တွေကဖြေရှင်းမယ်ဆိုလို့ရှိရင်အားလုံးကပါဝင်နိုင်တဲ့အနေအထားတစ်ခုဖြစ်ဖို့လိုတယ်ဒါမှလည်းပဲကျမတို့မြန်မာကတကယ်ရည်ရှိတင်းနှက်ခိုင်မြဲတဲ့ငင်းချမ်းရေးပေါ့နော်နောက်ပြီးတော့မှလည်းပဲခိုင်မာမှုရှိတဲ့ပြည်တွင်းစစ်တစ်ခုကိုကျမတို့ရက်တက်နိုင်မယ်လို့ယုံကြည်တယ်ပေါ့လေ
NCCT နဲ့အစိုးရတို့ကြာဆွေးနွေးနေတဲ့ကိုစလဲတွေဟာအမျိုးသမီးတွေမရှိတလို့ဖြစ်နေတယ်လို့မြန်မာအမျိုးသမီးအဖွဲ့ချုပ်ကပြောပါတယ်နိုင်ငံတော်ပြုတ်ပြင်ပြောင်းလဲရေးမှလူထုတွေကိုယ်တိုင်ပါဝင်စ조사မှပဲပြောင်းလဲနိုင်မယ်လို့ NCCT အဖွဲ့ကောင်းဆောင်နိုင်ဟန်တာကပြောပါတယ
်ကျွန်တော်တို့နိုင်ငံကိုဒီစနစ်တစ်ခုကိုပြောင်းလဲလုပ်ဖို့ဆိုတဲ့ဟာတော့ဒီသူအများစုကနေပြီးတော့ပါဝင်ဖို့လိုအပ်တယ်ဒီလိုအများစုကလက်ခံပြီးတော့မှဟိုသူတို့ကိုယ်တိုင်စူးစမ်းမှပဲကြောင်းလဲနိုင်မယ်ကိစ္စဖြစ်တယ်။အဲဒါလက်ရှိမှာအဓိကအဖြစ်ကတော့တိုင်းသားလက်နက်ကိုင်အင်အားစုတွေနဲ့အစိုးရကြမ်းမှပြင်းနေတယ်။ဒီနှစ်ဖွဲ့နဲ့အားလုံးကိုဆုံးဖြတ်ပေးလို့တော့မရပါဘူး။မှတော့လူစုတွေလက်ခံပါဝင်ပြီးတော့မှအားပေးတဲ့ပုံမှာလုပ်ဖြစ်နိုင်တယ်
။နိုဝင်ဘာ22ရက်နေ့နဲ့23ရက်နေ့ထိုင်းနိုင်ငံမှာကျင်းပတဲ့အဲ့ဒီအစည်းအဝေးမှာငင်းချမ်းရေးဖြစ်စဉ်အတွင်းအမျိုးသမီးများပါဝင်မှုခန်းကဏ္ဍတည်င်းမီဒီယာကဏ္ဍဖွံ့ဖြိုးရေးစီမံကိန်းနဲ့ယင်းနှမြုံနာမှုအခြေအနေလူအခွင့်အရေးနဲ့တရားမျှတမှုကဏ္ဍတို့ကို NCCT နဲ့တွေ့ဆုံဆွေးနွေးတင်ပြနိုင်ခဲ့ပါတယ်ဒီတွေ့ဆုံပွဲမှာနေဆက်ချေဆိုင်လူထုအကျိုးပြုအဖွဲ့အစည်းပေါင်း25ဖွဲ့တို့မှကိုယ်စားလှယ်42ဦးတက်ရောက်ခဲ့ကြပြီး NCCT ဘက်ကတော့နိုင်ဟန်တာဦးဆောင်တဲ့4ဦးပါကိုယ်စားလှယ်အဖွဲ့တက်ရောက်ပါတယ်
ဆက်လက်ပြီးတော့2014ခုနှစ်အကုန်လောက်မှာအတီးပြုတ်ပြတ်ထမ်းဖို့ရှိတဲ့အမျိုးသားမြေယာအတုံးချမှုမူဝါဒမှုကြမ်းနဲ့ပတ်သက်တဲ့အကြံပြုဆွေးနွေးပွဲကိုမွန်ပြည်နယ်မော်လမြိုင်မြို့မှာတော့နိုဝင်ဘာ22ရက်နေ့ကကျင်းပခဲ့ပါတယ်။ဒီမူကြမ်းဥပဒေအပေါ်လူမှုအဖွဲ့အစည်းတွေကဘယ်လိုမြင်ပါသလဲ။မြေယာကော်မတီတွေအနေနဲ့ကတော့အကြံပြုတ်ချက်တွေတောင်းခံပြီးအကောင်းဆုံးဖြစ်အောင်လှုပ်ဆောင်သွားမယ်ဆိုတဲ့အကြောင်းကိုမိရင်စနိုင်းကနေအခုလိုစုစည်းတင်ဆက်ထားပါတယ်။
အမျိုးသားမြေတုံးချမှုမူဝါဒမူကြမ်းဟာအောက်ခြေစီတီဘီတူလူတို့တွေသိရှိအောင်ပွေလင်းမြင်သာစွာနဲ့ချပြပြီးမှအတိပြုပြထမ်းတည်တယ်လို့ရေးမြို့နယ်မွန်စာပေနဲ့ယဉ်ကျေးမှုကော်မတီကမင်းအောင်စိုးကပြောပါတယ
်ဒီမူကြမ်းပေါ်မှာကျွန်တော်မြင်တဲ့ဒီလောက်လေးမြနဲ့ဒီပြုလို့မတည်သေးပါဘူးတနိုင်ငံလုံးနဲ့ပတ်သက်တဲ့ပြည်သူလူထုများထံမှစံတာကိုခံယူပြီးဒီဥရေရဲ့မူကြမ်းကိုတည်ပြုတင်ပါတယ်တိုင်းပြည်နဲ့ကျေးရွာမြို့နယ်များတွေကိုအထင်သာမြင်သာပွေလင်းစွာဖြင့်ဒီဥရေများကိုပေါ်ထုတ်ပြီးမှအတည်ပြုတည်တယ်လို့ကျွန်တော်ယူဆပါတယ်
အမျိုးသားမြေတုံးချမှုမူဝါဒမူကြမ်းကိုဘီတူလူလူနေလေလာနိုင်ဖို့တစ်တော်ရဲရဦးစီးဌာန website စာမျက်နှာပေါ်မှာဖော်ပြထားသလိုတိုင်းနယ်ပြည်နယ်အလုံးမှာလည်းနိုဝင်ဘာလ18ရက်နေ့ကနေ30ရက်နေ့ထိအကြံပြုဆွေးနွေးပွဲတွေလုပ်နေတယ်လို့ပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့တစ်တော်ရဲရဦးစီးဌာနတစ်တော်ဦးစီးဌာနမှညွှန်ကြားရေးမှူးဦးခင်မောင်ဦးကပြောပါတယ
်ကျွန်တော်တို့ရေမူဝါဒမူကြမ်း website ပဲပြထားတယ် fax number ပေးထားတယ်ကျွန်တော်တို့ဖုန်းနံပါတ်ပေးတာရသည်မအကြံပြုချက်ဒီအလုံးဒီကျွန်တော်တို့ဝမ်ဘန်တာကျူစုမှာပါအကြံပြုချက်များများရလေမူကြမ်းကြီးကမူကျော်ဖြစ်ဖို့ကောင်းလာလေပေါ့နော်အဲ့လိုကောင်းလာရင်နိုင်ငံကောင်းမှုကိုသွားမှာပေါ့နော
်နိုဝင်ဘာ22ရက်နေ့ကပြည်ထောင်စုတစ်တော်ရဲရဦးစီးဌာနတို့ဥဆောင်ပြီးမွန်ပြည်နယ်မော်လမြိုင်မြို့ရှိပြည်နယ်ခမမှာပြုလုပ်ခဲ့တဲ့မြေယာတုံးချမှုမူဝါဒမူကြမ်းပေါ်ကြံပြုဆွေးနွေးပွဲမှာမွန်ပြည်နယ်ဆယ်မြို့နယ်ကထောက်ကူပြုကိုယ်စားလှယ်တွေလူမှုဖွဲ့စည်းတွေတက်ရောက်ခဲ့ကြပါတယ်။တိုင်းနယ်ပြည်နယ်အလုံးကြံပြုဆွေးနွေးပွဲမှာပြုလုပ်ပြီးရရှိလာတဲ့အကြံပြုချက်တွေကိုလွှတ်တော်မှတင်သွင်းပြီးတော့မူကြမ်းကိုဒီဇင်ဘာလမှာအတိပြုပြသနောက်ဖို့ရှိပါတယ်။
အခုဆက်လက်ပြီးတရင်အချင်းချုပ်ကိုနားဆင်ရမှာပါရှင်
။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကနေဘင်္ဂလီတွေကိုရိုဟင်ဂျာလို့ပြောဆိုသုံးနှုန်းခဲ့တဲ့အပေါ်ကန့်ကွက်တဲ့အနေနဲ့ရခိုင်ပြည်နယ်ကမြို့နယ်၅မြို့မှာတန်ဃာတော်တွေအပါအဝင်ထောင်ပေါင်းများစွာသောပြည်သူတွေကကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဗြိတိရှခီးသွားနှစ်ဦးကိုတပ်ဖြတ်ခဲ့တယ်လို့စွပ်စွဲထားတဲ့လူသက်မှုအတွက်မြန်မာတန်ယုံကကိုယ်စားလှယ်အဖွဲ့တွေအာမခံရဖို့ရှောက်ထားရမှာတော့ထိုင်းနိုင်ငံကော်စမွေမြို့နယ်တရားရုံးကညှင်းဆိုခဲ့ပါတယ်
တော်ဒရှင်များအခုနားဆင်နေခဲ့ကြတာကတော့ BNI Wine.ta တွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါကျမကနန်းဟွန်ပါရှင်
နေဆက်ဒေတာကတိုင်းရင်းသားသတင်းတောက်တွေစီစဉ်တင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ် VOA American အတန်ကနေဒီနေ့ညနေထုတ်လွှင့်မဲ့တောက်ကြညနေခင်းစီစဉ်တွေကိုညနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ16 19 25တို့ကနေတင်ဆက်သွားမှာဖြစ်ပါတယ
် American ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
G20 လို့ခေါ်တဲ့ကမ္ဘာစစ်မှုထွန်းကားတဲ့နိုင်ငံပေါင်း20ကခေါင်းဆောင်တွေဟာဆင်းရဲမွဲတေမှုကနေရာသီဥတုဖောက်ပြန်မှုအထိစိုးရိမ်စရာကမ္ဘာကိစ္စရပ်တွေကိုအတူတကွပူးပေါင်းဖြေရှင်းမှုတွေတိုးမြင့်လှုပ်ဆောင်ကြဖို့အတွက်ဩစတြေးလျနိုင်ငံမှာမကြသေးခင်ကတွေ့ဆုံခဲ့ကြပါတယ်။အနောက်အာဖရိကမှာကြီးကျယ်ဖြစ်ပွားနေတဲ့အီဘိုလာရောဂါကိုထိရောက်စွာတိုက်ဖျက်ရေးအတူလက်တွဲလှုပ်ဆောင်ကြဖို့လည်းသဘောတူခဲ့ကြတာပါ။ယောဂကုသပြန့်နှံ့မှုတွေရက်သွားအောင်လုပ်ဖို့စီးပွားရေးနဲ့လူသားချင်းစာနာတဲ့အကူအညီတွေအတွက်ကုန်ကြရမယ့်ကိစ္စတွေမှာနိုင်ငံတကာရဲ့ကြိုးပမ်းမှုတွေမှာလိုအပ်သမျှလှုပ်ဆောင်ဖို့ဆုံးဖြတ်ခဲ့ကြတယ်လို့လည်းတက်ရောက်လာတဲ့နိုင်ငံအကြီးအကဲတွေကပြောဆိုခဲ့ကြပါတယ်။ဒါအပြင်ယောဂဖြစ်ပွားနေတဲ့နိုင်ငံတွေအတွက်လိုအပ်တဲ့အကူအညီတွေကိုဆက်ပြီးတော့ပံ့ပိုးပေးသွားဖို့ကမ္ဘာ့ဘဏ်နဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF တို့ကိုတိုက်တွန်းခဲ့ကြတယ်လို့IMF ကနေဆေးဝါးနဲ့စီးပွားရေးအကူအညီဒေါ်လာတန်း300အကူအညီပေးမဲ့အစီအစဉ်ကိုလည်းကြိုဆိုခဲ့ကြပါတယ် G20 အဖွဲ့မှာအဓိကဦးဆောင်နေတဲ့ American ပြည်ထောင်စုကလည်းဒီအစီအစဉ်ကိုအပြည့်အဝကူညီဖို့တန်တိတ်ထန်ချထားပါတယ်အကြက်တဲနဲ့ရင်ဆိုင်နေရတာကိုအကူအညီပေးဖို့ကုလသမဂ္ဂနိုင်ငံတကာအတိုင်းဝိုင်းကမိတ်ဖက်တိုင်းပြည်တွင်နဲ့ပူးပေါင်းဆောင်ရွက်နေသလိုပုဂ္ဂလိကခန္ဓာကပါတုံ့ပြန်ဆောင်ရွက်ဖို့လည်းတိုက်တွန်းထားတာပါတတိပုဂ္ဂလတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့တခြားနေရာတွေကဒေါ်လာတန်ပေါင်းများစွာစုဆောင်းရရှိထားပြီးနိုင်ငံတကာတုံ့ပြန်မှုအဖြစ်အရေးကြီးတဲ့အကူအညီတွေကိုလည်းပ ပေးအပ်နေတာဖြစ်ပါတယ်။ဒါပေမဲ့လို့လည်းအခုညီအကြီးအကျယ်လိုအပ်နေတဲ့နေရာတော်တော်များများလည်းရှိနေပါသေးတယ်။ယောဂရန်ခံနေရတဲ့အတိုင်းပြည်တွေလူမှုတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့အသင်းအဖွဲ့တွေကိုလည်းအမေရိကန်အစိုးရဌာနတွေကအကူအညီတွေကိုတိုးမြှင့်ပေးအပ်နေတာပါ။ဒီထဲမှာဆေးဘက်ဆိုင်ရာကျွမ်းကျင်သူအဖွဲ့တွေပစ္စည်းကိရိယာတွေတခြားလိုအပ်တဲ့အထောက်ပံ့တွေလူမှုတွေကျန်းမာရေးပညာပေးတာလည်းပါဝင်ပါတယ်။ကျမရေးပညာပေးအစီအစဉ်တွေဒေတာရင်းကလလမ်းမမီနိုင်တဲ့နေရာတွေအထိသွားရောက်ပြီးတော့အီဘိုလာရောဂါအဖြစ်တိတိကျကျခွဲခြားစိတ်ပြကာကွယ်ကုသတာမျိုးလိုအသက်တွေကိုကတ်တင်နိုင်မဲ့သတင်းအချက်လက်တွေကိုလည်းပံ့ပိုးပေးနေပါတယ်ဒီလိုသတင်းအချက်လက်တွေကိုတော့ရေဒီယိုတွေတယ်လီဖုန်းတက်စ်မက်ဆေ့ချ်တွေသတင်းစာတွေလူတွေကြားတဆင့်စကားပါတာမျိုးတွေနဲ့ဖြန့်ချီနေတာပါသမ္မတအိုဘားမားနဲ့အမေရိကန်အစိုးရတစ်ခုလုံးအနေနဲ့လည်းအမေရိကန်ပြည်ထောင်စုမှာဒီယောဂါမပြန့်ပွားအောင်တားဆီးနိုင်မယ်ကျယ်ပြန့်တဲ့မဟာဗျူဟာတရက်ကိုချမှတ်ထားပါတယ်။သမ္မတအိုဘားမားပြောခဲ့သလိုအီဘိုလာယောဂါရဲ့ချိန်ချောက်မှုကိုအဆုံးသတ်ဖို့တစ်ခုတည်းသောနည်းလမ်းဟာယောဂါစတင်ပြန့်နှံ့ခဲ့ရာဇင်းမြစ်ဖြစ်တဲ့အနောက်အာဖရိကမှာဟန့်တားရမှာပါ။အနောက်အာဖရိကဟာဆိုရင်သမိုင်းမှာမကြုံဘူးလောက်အောင်အီဘိုလာယောဂါကူးစက်ပြန့်နှံ့မှုအဆိုးဝါးဆုံးအခြေအနေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ဒါကြောင့်လဲဒီယောဂါကုသပြန့်ပွားမှုရက်တအောင်နဲ့ယောဂါဖြစ်ပွားနေတဲ့နိုင်ငံတွေပြန်လဲထူထောင်ရေးကူညီဖို့အတွက်နိုင်ငံတကာကြိုးပမ်းမှုတွေမှာအမေရိကန်ပြည်ထောင်စုအနေနဲ့ပူးပေါင်းဆောင်ရွက်သွားဖို့လဲတန်ဓေဌန်ချထားကြောင်းပါရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြပါပြီ
အခုထုတ်လွှင့်ခဲ့တာကတော့ American ဆိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အာဘော်မုံချောင်းတည်စေရပါတယ်။ VOA American တန်ကနေဒီကနေ့မနက်တောက်ကြမနက်ခင်းအစီအစဉ်လေးကိုမနက်၈နာရီနေ9နာရီထိလိုင်းဒိုမီတာ16 19 41တို့ကနေပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတဲ့ဒါမှမဟုတ်လည်းဒေတာချင်းလက်ဆောင်တောင်းလိုတဲ့ဆိုရင်ဖြင့် VOA မြန်မာပိုင်းအစီအစဉ်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးဆက်သွယ်နိုင်ပါတယ်ခင်ဗျာ။ခုတော့ဂျန်နေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုဦးဆံမိုးဝေကကြီးညာပေးပါမယ
်။အာဖဂန်နစ္စတန်နိုင်ငံရဲ့မြို့တော်ကာဘူးမှာတနတ်တန်လေးဇက်တိုက်ထွက်ပေါ်နေပြီးတော့နောက်ပိုင်းမှာပောက်ကွဲတန်လေးလည်းကြားနေရပါတယ်။ဗြိတိသျှတန်ယုံရဲ့ကားတစ်စီးကိုဥတီရွေပြီးတော့တိုက်ခိုက်ခဲ့တဲ့အသေးခံကားဘုံးဖောက်ခွဲမှုအတွင်းမှာလူ5ဦးသေဆုံးသွားပါတယ်။တိုက်ခိုက်မှုကြောင့်သေဆုံးသွားသူတွေမှာဗြိတိန်လူညိုရေးတပ်ဖွဲ့ဝင်တစ်ယောက်နဲ့အာဖဂန်လူမျိုးတန်ယုံဝန်ထမ်းတယောက်ပါဝင်တယ်လို့ဗြိတိသျှတန်ယုံကပြောဆိုပါရယ်ပောက်ကွဲမှုတွင်အနည်းဆုံးလူပေါင်း33ယောက်ဒဏ်ရာရခဲ့ပြီးအများစုဟာအာဖဂန်အရက်သားတွေဖြစ်ကြတယ်လို့တာဝန်ရှိသူတွေကပြောပါရယ်ရေနံထုတ်လုပ်နှုန်းကိုလျှော့မချဖို့ရေနံတင်ပို့သောနိုင်ငံများအဖွဲ့ OPEC ကဆုံးဖြတ်လိုက်ပြီးတဲ့နောက်ရေဈေးကွက်ထဲမှာရေနံဈေးနှုန်းပိုကျသွားပါရယ်လက်ရှိထုတ်နေတဲ့တရက်ကိုရေနံစီတန်း30အတိုင်းဆက်ပြီးတော့ထုတ်သွားကြဖို့ဩစတြေးလျနိုင်ငံဗီယက်နာမ်မြို့မှာကျင်းပတဲ့အစည်းအဝေးအတွင် OPEC အဖွဲ့ဝင်နိုင်ငံတွေရဲ့ရေနံဆိုင်ရာဝန်ကြီးတွေကဆုံးဖြတ်လိုက်ကြတာပါအစ္စလာမစ်စစ်သွေးရွာတွေရဲ့အဓိကထိန်းချုပ်တဲ့မြို့ဖြစ်တဲ့ရက်ကွာမြို့ကိုစီးရီးယားတပ်တွေကလေကြောင်းကနေတိုက်ခိုက်မှုတွေတိုးမြင့်ပြုလုပ်ခဲ့ပါတယ်။တရားသူကြီးတယောက်ရဲ့နေအိမ်ကိုတိုက်ခိုက်ခဲ့ရမှာအရက်သားတွေထိခိုက်ဒေကျေမှုတွေရှိတယ်လို့ဗြိတိန်နိုင်ငံမှာအခြေစိုက်တဲ့စီးရီးယားလူခွင့်ရေးလေလာစောင့်ကြည့်သူတွေကပြောပါတယ်။တခြားပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တဲ့နေရာတွေကတော့ကျောင်းနေဆေးရုံတရုံ IS စစ်သွေးရွာတွေတိမ့်ပိုက်ထားတဲ့အဆောက်အဦးတစ်ခုဖြစ်တယ်လို့ပြောဆိုပါတယ်။ယူကရိန်းနိုင်ငံမှာပြီးခဲ့တဲ့လရွေးကောက်ပွဲအပြီးပထမဆုံးအကြိမ်ဖြစ်လွှတ်တော်အသစ်အစည်းအဝေးကိုကြာသပတေးနေ့ကကျင်းပခဲ့ပါတယ်။ဒီအဲ့ဒီရွေးကောက်ပွဲမှာအနောက်ကိုလူလာတဲ့နိုင်ငံရေးပါတီကိုမဲဆန္ဒရှင်တွေကတခဲနဲ့ထောက်ခံအားပေးခဲ့ကြရမှာအမတ်450လေးက၄ဘုံ၃ဘုံနီးပါးကိုလက်ရှိဝန်ကြီးချုပ်အာဆနီယာဆန်ယတ်ကိုဝန်ကြီးချုပ်အဖြစ်ဆက်တက်ထားဖို့မဲပေးခဲ့ကြပါတယ်။
တောက်ကြနေမနက်ဖန်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဦးဆံမိုးဝေကကြီးညာခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်အောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Dan Crafton ဖြစ်ပါတယ်တောက်ကြမနက်ဖန်6နာရီနဲ့9နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ32 40 48 50တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်တောတာရှင်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.